ချင်းချင်းနဲ့ဖက်ကန်ဒေတာဟာကဘာမှာအကောင်းဆုံးကြောက်စင်းနေဖြစ်တဲ့နေရာဖြစ်ပါတယ်။လက်ရှိ NLD အစိုးရတက်မလာခင်နှစ်ပိုင်းအလိုမှာတော့နှိရှိကြောက်စင်းတူဖော်ခွင့်လိုင်စင်တွေအများအပြားချပေးခဲ့တာမှာရန်ရကြီးတွေအသုံးပြုပြီးတူဖော်နေတာကြောင့်တဘာဝပတ်ဝန်းကျင်မှာထိခိုက်မဲ့အရင်းနဲ့ရင်ဆိုင်နေရတဲ့အကြောင်းကချင်းပြည်နယ်မဲဆန္ဒနယ်အမှတ်6ကိုကိုစားပြုတဲ့မြို့သားလွတ်တော်အမှန်လည်းဖြစ်လွတ်တော်တရားစတာနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဦးခမောင်မြင့်ကပြောပါတယ်
ကျွန်တော်တို့အစိုးရအပြောင်းအလဲပြစ်ခတ်နည်းလေးမှာသူတို့က29ရက်ဇန်နဝါရီလဗျာ2015မှာသူတို့ကဥပဒေကိုအမြန်ပြုတ်လိုက်တယ်ပြုတ်လိုက်တဲ့ဥစ္စာကဘလို့ဥပဒေလဲဆိုတော့အဲ့ဒီမှာကိုရောကဥလုံးတီဆိုတဲ့ဝန်ကြီးကနေပြီးတော့မှအဓိကပြရားပေးပြီးတော့မှဧက90နောက်ဆယ်နှစ်အကျိုးတူပေါ့ဗျာအဲ့လိုတူးခိုင်းတဲ့အချိန်ကျတော့ဒီဟာထွက်တဲ့ဒီစားရီကလည်းသိတဲ့အတိုင်းတကယ်တန်းထက်ကြီးတယ်တန်း90တန်း90တန်း80ရင်းနဲ့တန်းထက်ကြီးနဲ့ပေရတူးတော့ကလည်း BPC 2000နေနဲ့ PC 2000နေနဲ့တူးတယ်တူးရဆိုတော့အနည်းဆုံးတန်း90လောက်ကြီးတွေပါတဲ့ဟာကြီးတွေနဲ့သူက excavator နဲ့ပေါ်ပြီးမှလုပ်တဲ့အချိန်ကျတော့လုတ်ကွက်တစ်ကွက်မှာအဲ့ဒီဧက90မှာသုံးနေတဲ့ဒီကံကတော့ဘလို့ရှိတယ်ဆိုလို့ရှိရင်အနည်းဆုံးနေရာနဲ့300ကျားမှရှိတယ်။ဒီတန်းဖြတ်ကြီးရဲ့ဒီ website ကိုဒီမိသားစုပုံတာကလည်းဖြစ်တယ်လို့ပုံထားတဲ့ချိန်ကြတော့တကားမှာတန်90လောက်ပါတယ်ဆိုတော့အစီပေါင်း300ဆိုတော့တက်ကြည့်လိုက်ပါဗျာ။သူတို့တကယ်ရင်းစေးတွေကအမနောက်ရှက်ခင်တုန်းကတော့သူတို့က24နာရီပုံလား
ကုမ္ပဏီတွေဘက်ကလည်းသူတို့ရထားတဲ့ license ကြီးတွေကာမီအောင်လောက်ကြတာဖြစ်တယ်လို့ဆိုပါတယ
်။ဒီအရာကြီးလည်းပါကြောင့်လဲဆိုတော့လောဘဇောကြောင့်ကုမ္ပဏီတွေကလည်းကြောက်ဝင်နေတာခွာတူးကျင်တယ်။ကြောက်ကြောဆိုတာအောက်မှာရောက်လေပိုကောင်းလေဆိုတော့ဖတ်ကြောကြောဆိုတာဒီတူးတဲ့မြေစာရေကြီးဆုံးသွားလို့ရှိရင်ကြောက်ဖာလို့ဖြစ်သွားတယ်အောက်မှာအဲ့ဒီကကတ်နေတဲ့ကြောက်စင်းကအကုန်လုံးဖြစ်တဲ့အတွက်အဲ့ဒါကိုအလူရတူးကြတာအဲ့ဒီမှာရတဲ့ကြောက်ကဖန်တာမန္တအကြီးကလည်းဆွေးလူကြီးဆိုတာတော့မကြီးဖြစ်တာပေါ့ရောအဲ့လိုဆိုအဲ့ဒါကိုပဲသူတို့ကအဓိကထားတယ်အပေါ်ကျောမှာပါတဲ့ကြောက်ဒီကိုတတ်မှုမထားဘူးအဲ့လိုပဲလွလွင်နဲ့တုံပလိုက်ကြတာပေါ့ဗျာပြစ်လိုက်ကြတာကောင်းလည်းမရှာနိုင်ဘူးဘာကြောင့်လဲဆိုတော့သူတို့ကမိုးတွင်းအမိပေါ်ကတရားဒီတရားဒီဆိုမိုးတွင်းရောက်ရင်သူတို့ကမိုးမကြခင်အလူရတူရတယ်အလူရတူကမိုးမကြရင်သူကအလူရတူတဲ့အချိန်ကျတော့ကြေရမှုကြပါပြီဆိုလို့ရှိရင်တော့တို့တူးလို့မရတော့ဘူးနောက်တစ်နေ့ဆိုလို့ရှိရင်အဲ့ဒါကြီးကရေကတဝက်လောက်ဖြစ်နေဆိုဒီဇယ်နဲ့ရေနဲ့ပြန်လဲနေရတို့တော့မကြိုက်ဘူးအဲ့တော့တို့မြန်တူးရဲတခါတော့တစ်နေ့တည်းနဲ့၅နှစ်ပြီးတော့၁၀နှစ်ပြီးတော့တစ်နေ့နဲ့ခြိုင်ချလိုက်ရတို့အဲ့ဒီမျိုးတူးလိုက်တာနောက်ကျွန်တော်အစိုးရကလည်းတို့ကိုပိတ်နေတင်ပြီးတော့မှတို့ကလည်းနေကခွာတူးရဲ
ရန်ရည်တွေနဲ့မနာတမ်းတူးခြင်းရဲ့နောက်ဆက်တွဲအဖြစ်မြေစာဘုံကြီးတွေဖြစ်လာခဲ့ပါတယ်အဲ့ဒီမြေစာဘုံတွေပေါ်မှာကြောက်စင်းချင်းကြံနေရလို့ရညာလိုက်ောက်ကြတဲ့ရေမစေးကြောက်ကောက်သူတွေဟာလည်းမကြခဏဆိုသလိုမြေစာပုံပြိပြီးတည်ဆုံးရတဲ့ဒရင်တွေလည်းထွက်ပေါ်နေတာဖြစ်ပါတယ
်အဲ့တော့ဒီအကြီးတွေပုံနဲ့အကြီးတွေမဟုတ်တဲ့အချိန်ကသူတို့လည်းမနိုင်ဖြစ်သူတို့လည်းပုံဒီမြေစာတွေလည်းမကျထပ်ပုံပြီးပုံရင်းနဲ့ဆိုတော့အရှိရေမစေးရလည်းနားမလဲဘူးပက်ရှာတဲ့ဘိုးမရွာရင်တော့ဘာမှမဖြစ်ဘူးဗျာမိုးရွာတဲ့အချိန်ကျတော့သူတို့ကမိမိကြီးတွေရတဲ့မှာကဒီတည်းကအကျိုးလိုက်ကဝင်နေတဲ့အချိန်ကျတော့အပေါ်ကအတုံးကြီးကိုစကိတ်လိုစီးသလိုပေါ့ဗျာရှောင်းနေအဲ့လိုကျပါကြတာပုံလုံးကတော့ကျွန်တော်ဖက်ကမှာကျွန်တော်89မှာရုပ်တဲ့အချိန်မှာဒီလူနဲ့ပဲတူးနေတဲ့အချိန်မှာတပိုင်းတိုင်းလူနဲ့ပဲတူးနေတဲ့အချိန်ကျတော့ဒီကြောက်တဲ့လူတွေကသလုံးကြီးရှာပြီးမှပြစ်တော့လုံးဝကျွန်တော်တို့ကရင်မစေးပောက်လို့လည်းမရဘူးရင်မစေးဆိုတာလည်းဖြစ်မလာဘူးဒီကြောက်တဲ့လည်းမလွန်တော့ဘူးဗျာ
ဒီမစိကြောက်ကောက်သူတွေဟာတာမန်အလုတ်ချိန်မဟုတ်တဲ့အချိန်မှာပြင်းမှခက်ခဲစွာအလုတ်လုပ်ကြရတဲ့အတွက်မွေးစွားရဲ့အကူအညီကိုရယူပြီးလှုပ်လာကြရာကရေရှည်မှာမွေးစေးဆွဲတဲ့သူတွေဖြစ်ကုန်ကြတယ်လို့လည်းဥက္ကမောင်မြင့်ကပြောပါတယ
်။ရှာပုံရှာနည်းကလည်းသူတို့ကရှိသေးတယ်ဗျ။တာမန်လူရှာလို့မရဘူး။ယူဆောင်ညတနေထရှာတယ်ညနေထရှာတယ်မနေ့၃နေထရှာတယ်ဒူဒီဟုတ်ည၉နေရနေမနေ့လို့မိုးလင်းတဲ့တိရှာတယ်အဲ့လိုရှာနိုင်မှုဟာကသူတို့ကမွေးစီတုံးဆွေရဲ့ရာမတုံးမှုနမဖို့ဟီးရိုးင်းပေါ့ဗျာအဲ့ဒါထိုးမယ်ရှားမယ်ပတ်မယ်အဲ့လိုနဲ့ရှားကြတဲ့ချိန်ကလည်းရကြတယ်ရတဲ့ပတ်စံတွေကလည်းအဲ့ဒီမှာငူဝင်သွားကြတယ်နောက်ပိုင်းသိမ့်များလာတဲ့ချိန်မှာကုမ္ပဏီမှာဘယ်လိုဖြစ်နေလဲဆိုကုမ္ပဏီကဟိုတုန်းကတော့သူတို့ကြီးပဲတူးတယ်အခုကျတော့ရင်းစိအင်အားများလာတဲ့ချိန်ကျတော့တက်ကလည်းမသိမ့်နိုင်ဘူးရဲလည်းမသိမ့်နိုင်ဘူး င်အားများလာတဲ့ချိန်ကျတော့တုံးလေးသိန်းဖြစ်လာတယ်။အဲ့ဒါကြီးကဒီလုတ်ကွက်ကြီးတွေထဲမှာ150လောက်တွေထဲမှာဝင်တဲ့ဥယျာဉ်ကလည်းတောင်းကနာတစ်ခါက2000 3000ဝင်တဲ့ချိန်ကျတော့လုံကျော်လည်းမသိနိုင်ဘူး။ဥပဒေဖြစ်လဲဆိုတော့၄နာရီခွဲညနေ၄နာရီခွဲဆိုလို့ရှိရင်တို့ဝင်လို့ပေးရတယ်။မပေးလို့ရှိရင်တို့ကကုမ္ပဏီမီးရှို့မယ်၊ချက်နဲ့စီးမယ်ဆိုတော့တို့ပေးလိုက်ရရော။
ဖကန်ဒေတာကကြောက်တွင်းနေမှာမြန်မာနိုင်ငံတဝန်းကရေမစေးကြောက်လာကောက်တူတွေတိတ်နဲ့ချီရှိလာတဲ့အခါမှာတော့အခြေအနေတွေဟာတမျိုးတစ်ပုံပြောင်းလဲသွားကြောင်းကိုလည်းဥက္ကမောင်မြင့်ကဆက်ရှင်းပြပါတယ
်။ဘယ်လိုဖြစ်သွားလဲဆိုတော့အကျိုးတူဆိုတာနိုင်ငံတော်နဲ့အကျိုးတူမဟုတ်တော့ဘူး။ဒီကကုမ္ပဏီနဲ့ရေမစေးနဲ့အကျိုးတူဖြစ်သွားပြီ။ဒါကြောင့်လဲဆိုတော့ရေမစေးအင်အားများရေမစေးနိုင်တယ်။ကုမ္ပဏီကလည်းသူ့ဘက်ကတတ်တူရဲတို့အင်အားများတဲ့ချိန်ကျရင်ရေမစေးနိုင်တယ်။တယ်စီနိုင်နေကြတဲ့ချိန်နောက်ဆုံးကျတော့ဘာဖြစ်သွားလဲဆိုတော့ရင်စည်းပူအင်အားများတဲ့ချိန်ကျတော့၄နိုင်ခွဲကနေမနေ့6နိုင်ဒီလိုတူးခွင့်ပေးလိုက်ရတယ်။အဲ့ဒါနိုင်ငံတော်ပိုင်းကျင်းသူတို့ကုမ္ပဏီပိုင်းကျင်းအဲ့ဒီရတဲ့ဥစ္စာလဲကျွန်တော်တို့ကဘာမှအခွန်ကောက်လို့မရဘူးတတ်မှတ်လို့မရဘူး။နောက်တက်ကလည်းထားတဲ့လုံခြုံရေးနဲ့သူတို့ဒီဥစ္စာလည်းမသိနိုင်ဘူး။နောက်ရဲကလည်းမသိနိုင်ဘူး။ဒီလိုနဲ့ပဲမနိုင်ရင်မနိုင်နဲ့လုံးချပဲပြီးတော့တောချီမှာကဥပဒေစိုးမိုးကျင်းသွားတော့ဗောဗျာ။
ဒီသတင်းပတ်မှာတော့လွတ်တော်ကရေးဆွဲနေတဲ့ဥပဒေမူကြမ်းနဲ့ရေမစေးကြောက်ကောက်သူတွေရဲ့အခက်အခဲကိုအစိုးရကဘယ်လိုကင်တွယ်ဖြေရှင်းပေးမလဲဆိုတာတွေကိုအပိုင်းနှစ်အဖြစ်နဲ့ဆက်လက်တင်ပြပေးသွားမှာပါခင်ဗျာ။